ချစ်ကြည်ရေးခရီးစဉ်နဲ့ပြင်သစ်နိုင်ငံကိုရောက်ရှိနေတဲ့တရုတ်သမ္မတရှီကျင်းပင်ဟာပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ဥရောပကော်မရှင်နာအကြီးအကဲဥဆူလာဗန်ဒါလီယွန်တို့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဥရောပသမ္မတနဲ့တရုတ်နိုင်ငံတို့ကြားမျှတာတဲ့ကုန်သွယ်မှုရှိရေးအယုံဆိုင်ဆွေးနွေးမယ်လို့သမ္မတမက်ခရွန်နဲ့ဥရောပကော်မရှင်နာမင်းကြီးဗန်ဒါလီယွန်တို့ကသမ္မတရှီရဲ့ခရီးစဉ်မတိုင်ခင်မှာပဲအတိအကျပြောဆိုထားကြတာပါ။တရုတ်နိုင်ငံကအလွန်အကျွံထုတ်လုပ်နေတဲ့ဈေးပေါ်တဲ့ကုန်ပစ္စည်းတွေဥရောပစီကွတ်တဲ့သရဟောဝင်နေတာကိုကောင်းဆောင်တဲ့ဦးစလုံးကပြစ်တင်ပြောဆိုထားတာပါ။ဥရောပရဲ့ထွေထွေနိုင်ငံရဲ့ဦးတီချင်းနဲ့ဦးစားပေးကိစ္စရပ်တွေအရေးဆောင်ရွက်ပေးနေတဲ့ဥရောပကောင်စီရဲ့လက်ရှိအလဲကျဥက္ကဋ္ဌအဖြစ်ပြင်သစ်နိုင်ငံကလက်ရှိတာဝန်ယူထားတာပါ။မြတ်တာတဲ့ကုန်သွယ်ရေးဖြစ်ဖို့အပြင်စစ်မှန်တဲ့ကုန်သွယ်ရေးတိုးတက်မှုရအောင်လို့ဆောင်ရွက်ရမယ့်နည်းလမ်းတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့သမ္မတရှီနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ဥရောပကော်မရှင်နာအကြီးအကဲဦးဆူလာဗန်ဒါလီယွန်ကသတင်းထောက်တွေကိုပြောဆိုခဲ့တာပါ။နှစ်ဦးနှစ်ဖက်တိုးတက်မှုရအောင်ဆောင်ရွက်နိုင်မယ်ဆိုတာယုံကြည်ချက်ရှိပေမဲ့ဥရောပရဲ့စီးပွားရေးနဲ့လုံခြုံရေးကိုကာကွယ်ဖို့လှုပ်တဲ့သားတွေကတော့လှုပ်သွားမှာပါလို့လည်းသူကပြောပါတယ်။